လုံခြုံရေးတပ်ဖွဲ့တွေဝိုင်းထားတဲ့ဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်ဝင်တွေကနေကျောင်းသားတွေထွက်ခွာနိုင်ဖို့ရဲတပ်ဖွဲ့နဲ့သူညှိနှိုင်းပေးခဲ့တယ်လို့တက္ကသိုလ်ကျောင်းအုပ်ကြီးကပြောကြားခဲ့ပါတယ်။ကျောင်းပြဝုံထဲမှာပိတ်မိနေတဲ့ကျောင်းသားယာနဲ့ချီငြိမ်ငြိမ်ချမ်းချမ်းထွက်ခွာသွားနိုင်ဖို့ရဲတပ်ဖွဲ့နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်ဆန္ဒပြတဲ့သူတွေဘက်ကစပင်းအင်အားသုံးတဲ့လုပ်ရက်တွေမလုပ်ဘူးဆိုရင်ရဲတပ်ဖွဲ့ဘက်ကလည်းအင်အားမသုံးဘူးဆိုတဲ့အာမခံချက်ရခဲ့ကြောင်းကျောင်းအုပ်ကြီးတန်ချင်ကွမ်းကပြောကြားခဲ့တာပါ။ကျောင်းဝင်းတဲကနေငင်းငင်းချမ်းချမ်းထွက်ခွာခွင့်ကိုလည်းရရှိခဲ့တယ်လို့ကျောင်းသားတွေရဲ့အမှုကိုမျက်မျှတတကိုင်တွယ်ဆောင်ရွက်ဖို့ကျောင်းသားတွေနဲ့အတူသူကိုယ်တိုင်ရဲစခန်းကိုလိုက်မယ်လို့လည်းကျောင်းအုပ်ကြီးကပြောပါတယ်။ဘယ်တော့စပြီးကျောင်းသားတွေထွက်ခွာသွားနိုင်မယ်ဆိုတာတော့မရှင်းသေးပါဘူး။တက္ကသိုလ်ကျောင်းပတ်လည်းအထီးကရုံနှိမ့်နှင်းရေးရဲတွေဝိုင်းထားတာဒုတိယမြောက်နေ့မှာဆန္ဒပြကျောင်းသားတချို့ကတော့ကျောင်းဝင်းတဲကနေအစောပိုင်းထွက်ပြေးဖို့ကြိုးစားခဲ့ကြပါတယ်။ရဲတွေဘက်ကမျက်ရည်ယိုပုံးတွေနဲ့ပြစ်ပေါက်နေတဲ့ကြားကဒီကနေ့ညနေပိုင်းမှာចောင်းသားတချို့ဟာရဲအတားအဆီးတွေကိုဖျက်ပြေးခဲ့ကြပါတယ်။ထွက်ပြေးတဲ့ចောင်းသားတွေနောက်ကနေရဲတွေလိုက်ဖမ်းတဲ့ဓာတ်ရိုက်ဗီဒီယိုတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။ចောင်းသားဗနီယောက်ဖမ်းခံရပြီးဗနီယောက်လွတ်မြောက်တယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲကတက္ကသိုလ်ចောင်းဝန်းတချို့ထဲမှာဆန္ဒပြចောင်းသားတွေနေရာယူပြီးရဲတွေဝင်မလာနိုင်အောင်အတားအဆီးတွေလုပ်ခဲ့ကြတယ်လို့မိလောင်ပုံးတွေလေးကွာအကြီးစားတွေကျောက်ခဲတွေအစင်းသင့်လှုပ်ထားခဲ့ကြပါတယ်။မနေ့တော့ကလည်းပေါ်လီတက်နစ်တက္ကသိုလ်ကျောင်းဝင်းတွေကိုရဲတွေဝင်လာမှဆိုးတဲ့အတွက်ဝင်ပေါက်နားကိုကျောင်းသားတွေကမီးရှို့ခဲ့ပါတယ်။ကျောင်းဝင်းတွေကနေဆက်ပြီးခုခံနေမယ်ဆိုရင်ကြီးအစ်စ်တွေနဲ့ပြစ်မယ်လို့ရဲကအကြိမ်ကြိမ်တတိပေးခဲ့ပါတယ်။